ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်မှာမြန်မာတပ်မတော်နဲ့ရခိုင်တပ်နဲ့ကင်ဖွဲ့အေအေတို့အကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေကြောင်းဒေသခံတွေနဲ့မြန်မာစစ်တပ်တာဝန်ရှိသူတွေကပြောပါတယ်တိုက်ခိုက်မှုတချို့ဟာပြင်းထန်ကြောင်းဒေသခံတွေကပြောပေမဲ့လည်းတာဝန်ရှိသူတွေဘက်ကတော့အထူးခိုက်အကြဆုံးနဲ့ပတ်သက်လို့အသေးစိတ်မပြောပါဘူးရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကလက်နက်ကင်ပဋိပက္ခနောက်ဆုံးအခြေအနေကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောင်နိုင်ကိုအိမ်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။ချင်းပြည်နယ်ပလောဝမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကင်ဖွဲ့တို့အကြားဒီမနက်မှာစိုက်ပွဲပြင်းထန်ဖြစ်ပွားခဲ့တယ်လို့ပလောဝဒေသခံတို့ကပြောပါတယ်
။ပလောဝမြေကမှာပေါ့ကြေးချောင်းစွာရှိရအဲ့မှာစစ်ပွဲတွေဖြစ်နေတယ်။ဒါတော့တိကျနေတာချင်းနယ်ကနေကိုချင်းနယ်ရင်ကျတော့ပဲသူတို့ကစစ်ပွဲထက်နေတယ်။ဒီနေ့ကတော့တက်တော်တွေနဲ့ရောနဲ့အဲ့တော့လည်းစစ်ပွဲကြည့်နေတယ်။
ပလောဝမြို့နယ်ထွန်းအိုင်မြောက်ပိုင်းခရုချောင်းဘက်မှာစိုက်ပွဲဖြစ်ပွားခဲ့တာပါအနောက်ပိုင်းဆိုင်စစ်သည်တပ်ချုပ်တပ်မတော်ပြောခွင့်ရဘူမှုကြီးဝင်းစောဦးကတော့ပလောဝမြို့နယ်ဘက်စိုက်ပွဲဖြစ်ပွားခဲ့ကြောင်းအတည်ပြုပြောပါတယ
်ပလောဝမြောက်ဆန်းပါဒီနေ့မနေ့ဖြစ်တာပလောဝမြောက်ဆန်းကပလောဝနဲ့ဝေးတယ်ထွန်းအိုင်မြောက်ဆန်းပါစိုက်ပွဲကျင်ကြတော့နိုင်ဘောလောက်ပဲကြားတယ
်ဒီစိုက်ပွဲဖြစ်စဉ်တွင်ထိခိုက်မှုတွေကတော့အတည်မပြုနိုင်သေးပါဘူးရခိုင်တပ်မတော်ဘက်ကတော့ပလောဝမြို့နယ်တွင်တိုက်ပွဲဖြစ်ပွားခဲ့တဲ့အကြောင်းမသိရှိသေးဘူးလို့ဆိုပါတယ်။မနေ့ကရခိုင်ပြည်နယ်ဗုဒ္ဓတောင်မြို့နယ်မှာတိုက်ပွဲနေ့ချင်းဖြစ်ပွားခဲ့ပြီးနှစ်ဖက်ထိခိုက်မှုရှိခဲ့တယ်လို့အေအေပြောခွင့်ရခိုင်တုခကပြောပါတယ
်။ရလဖြစ်ပေါင်းရနေမှာဒီဗုဒ္ဓတောင်မြို့နယ်စိုင်းငင်ချောင်းကအနောက်ဘက်ကဒီမြို့မချောင်းရွာအနီးမှာဒီအင်အားပြား90လောက်ရှိတဲ့မြို့မတပ်မတော်စစ်ကြောင်းကိုကျွန်တော်တို့ကခိုင်တပ်တော်လုံချစစ်ကြောင်းကနေပြီးတိုက်ခိုက်ခဲ့တာရှိတယ်။အဲ့ကိုအပြင်းထန်ဖြစ်ခဲ့ပြန်သူဘက်ကနေပြီးတော့မျက်မြင်ပေါ့နော်ပြေဆုံးသူက5ဦးရှိတယ်တရားရတဲ့သူတွေလည်းရှိတယ်ကျွန်တော်တို့ဒီခိုင်တပ်တို့ဖက်ကနေကအသေးစားတရားရသူတယောက်ရှိပြီးတော့စစ်စီတို့3ရက်ကတိုင်းမြေလူမျိုးကြအသေးသေးလေးတာရှိတယ်စစ်ကုန်းရဲ့နေမှာနဲ့အဲ့ဒီ9နာရီ45မိနစ်တိုင်းနဲ့ရှောင်းအောင်ဖက်ကဒီရွာအနီးမှာအင်အား150လောက်ပါတဲ့ဒီမြန်မာတပ်မတော်စစ်ကြောင်းနဲ့ဒီခိုင်တပ်တို့တို့တိုက်ပွဲဖြစ်ပွားခဲ့တာရှိတယ်အဲ့ဒီမနေ့ကလည်းဒီတိုက်ပွဲမှုကျင်းပတော့ဒီရန်သူစေဦးကိုတောက်ကြံနိုင်ကြတာပေါ့
မနေ့ကဗုဒ္ဓတောင်မြို့နယ်စန်းနေချောင်းတိုက်ပွဲအခြေအနေကိုတော့တပ်မတော်သတင်းမှပြန်ကြားရေးအတွင်းမှုဘုံမှုချုပ်စော်မင်းထွန်းကအခုလိုပြောပါတယ်
မနေ့ကစန်းကျင်ချောင်းဘက်မှာလည်းညနေပိုင်းတော့မှရှိလို့ရှိတာရှိတယ်ဗုဒ္ဓတောင်ရဲ့အရှိတ်ဘက်မှာဖြစ်တာပေါ့ဒီပြတ်တိုက်ပွဲမှာတော့နှစ်ဖက်လုံးထိခိုက်ဒဏ်ရာရရှိလို့မရှိဘူ
းမနေ့ကလည်းမြောက်မြို့နယ်ရွာဟောင်းသောကျေးရွာဘက်မှာပြေကတ်မှုဖြစ်ပွားခဲ့ပြီးရွာသား5ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ဒီပြေကတ်မှုမှာတမတော်စစ်ကြောင်းကိုအေအေဘက်ကစိုက်ခိုက်တာမို့လို့ပြေကတ်မှုဖြစ်တယ်လို့တမတော်ဘက်ကပြောဆိုနေတယ်လို့အေအေနေနဲ့အဲ့ဒီဘက်မှာစိုက်ပွဲဖြစ်ခဲ့တာမရှိဘူးလို့ညင်းဆိုခဲ့ပါတယ်။ရခိုင်ပြည်နယ်တွင်ဒီနှစ်စံပိုင်းကနေမေလကုန်ထိတော့တမတော်နဲ့အေအေလက်နက်ကင်ဖွဲ့ကြားစိုက်ပွဲကြီးငယ်ချင်း900ကျော်ရှိခဲ့ပြီလို့အေအေဘက်ကထုတ်ပြန်ထားပါတယ်ခင်ဗျာ။